်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR ညှော်လင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ချင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရာတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင်
။ပေါ်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲ။ဒီလိုမျှဝေစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအသံမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြရအောင်နော်သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်မှာဖယားသခင်ဤဘုံတကိုထင်ရှားစေရန်အတွက်ဖြစ်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတရှိများရှင်။ကျမတို့ဟာမိမိတို့ရဲ့အစွမ်းတတ္တိတွေကိုဖယားသခင်ရဲ့ဘုံတကိုထင်ရှားစေဖို့အတွက်ပဲဖြစ်ဖြစ်လူသားအပေါင်းတို့မှာအကျိုးရှိစေဖို့အတွက်ပဲဖြစ်ဖြစ်ဘယ်လိုအကျိုးရှိအောင်အသုံးချနိုင်ပါလဲ။ဆိုတဲ့မေးခွန်းကိုမေးသင်ကြပါတယ်။ဒီလိုအကျိုးရှိအောင်အသုံးပြုနိုင်မှသာလျှင်အသက်တာဟာတန်ဖိုးရှိနိုင်မှာဖြစ်တယ်။ဖယားသခင်အတွက်ပဲဖြစ်ဖြစ်လူသားအချင်းချင်းအတွက်ပဲဖြစ်ဖြစ်ဦးစားပေးဆောင်ရွက်ရမယ်ကျမတို့ရဲ့တာဝန်ဟာမိမိကိုယ်ကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ဖြစ်တယ်အတတ်နိုင်ဆုံးလှုပ်ဆောင်စေဖို့ဖခင်သခင်အစွမ်းတတ္တိတွေကိုအကောင်းဆုံးအခြေအနေရောက်ရှိအောင်ကျမတို့ပြုစုပျိုးထောင်သင့်ပါတယ်ဒါကြောင့်ကျမတို့ရဲ့အသက်တာအချိန်ကာလမှာကိုယ်စိတ်နှစ်ပါးရဲ့ကျန်းမာရေးကိုထိမ့်သိမ်းတည်ဆောက်ဖို့အသုံးပြုရပါမယ်မိမိတို့ရဲ့ကိုယ်စိတ်နှစ်ပါးလှုပ်ဆောင်မှုတွေကိုတိမ်ဖြင်းသေးငယ်သွားအောင်မလှုပ်သင့်ကြပါဘူးတကယ်လို့လုံမိခဲ့မယ်ဆိုရင်လည်းမကောင်းတဲ့အကျိုးဆက်တွေကိုကျမတို့ခံစားရမှာဖြစ်ပါတယ်။များသောအားဖြင့်လူသားတွေဟာမိမိတို့ရဲ့ရွေးချယ်တဲ့အတိုင်းဖြစ်လာတတ်ပါတယ်။ကျမတို့ဟာသေမျိုးတွေဖြစ်တဲ့အတွက်အသက်ရှင်ခြင်းဆိုင်ရာကောင်းကြီးမင်္ဂလာတွေဟာကျမတို့ရဲ့လက်တကမ်းမှာရှိနေပါတယ်။လူတွေဟာခွန်အားအသက်တွေကိုအဆင့်ဆင့်ရယူပြီးတော့ခိုင်မာတဲ့ဇာရိတ်တတစ်ခုကိုတည်ဆောက်လို့ရဆိုရင်တည်ဆောက်နိုင်ကြပါတယ်။လူတွေမှာရှိတဲ့ဉာဏ်ပညာတွေနဲ့ဘဝတုတ္တရတွေဟာလည်းနေ့စဉ်တိုးပွားနိုင်ပါတယ်။ပါရမီတစ်ခုအပေါ်တစ်ခုထပ်ဆင့်ပြီးကျေးဇူးတော်တစ်ခုအပေါ်တစ်ခုရှိပတ်ပြီးတော့အသက်သောတာယာကြည်နူးစရာတွေကိုခံစားနိုင်ကြပါတယ်။ပင်ကိုယ်စွမ်းရည်တွေဟာအသုံးပြုခြင်းခံရတာနဲ့အမျှထက်မြက်လာလိမ့်မယ်။ဉာဏ်ပညာတွေကိုပုံမူရရှိလာတဲ့နဲ့အမျှလှုပ်ဆောင်နိုင်တဲ့စွမ်းအားတွေဟာလည်းပဲပုံမူကြီးမားလာပါမယ်။တစ်ဖက်မှာအစွမ်းတတ္တိတွေကိုအသုံးမပြုခြင်းအဖြစ်ခွန်အားလည်းလျော့ပါသွားနိုင်ပါတယ်။ဒါမှမဟုတ်မကောင်းတဲ့အကျင့်စရိုက်တွေချုပ်တီးခြင်းကင်းမဲ့တဲ့လောက်ရတွေဟာဇာရိတပိုင်းဆိုင်ရာနဲ့ဘာသာရေးဆိုင်ရာကိစ္စတွေနဲ့မပတ်သက်တဲ့နေရာတို့မှာအဲ့ဒီအစွမ်းတတ္တိတွေကိုမှားယွင်းစွာအသုံးချပြစ်နိုင်ပါတယ်။အဲ့ဒီလိုလှုပ်ဆောင်အသုံးပြုတဲ့အချိန်မှာအောက်အရကိုဥတီနေကြချင်ပြီ။အကြောင်းကတော့အဲ့ဒီသူတွေဟာဖျားသခင်ရဲ့ပြညတ်တော်ကိုရောကျမ်းမာရေးဆိုင်ရာစည်းမျဉ်းတွေကိုရောချိုးဖျက်နေတာဖြစ်တယ်။ရသာယုံဟာအဲ့ဓာတွေကိုအောင်းနိုင်ပြီးတော့ဖျားရှင်နဲ့ဝေးတဲ့နေရာကိုဆောင်သွားတယ်။အဲ့ဒီမကောင်းမှုတွေကိုဆန့်ကျင်ရုန်းကန်ပြီးတော့ရှေ့ကိုချစ်တက်ဖို့ထက်မိမိတို့ကိုရှေ့မတိုးနိုင်စေဖို့ဆွဲထားတဲ့အဲ့ဒီမကောင်းမှုတကူးတွေကိုလိုက်လျောဖို့ပို့ပြီးတော့လွယ်ကူစေပါတယ်။ဒါကြောင့်အပျော်ပါလိုက်စားခြင်းတွေဟာယောဂဗျာတွေကိုပင့်ဖိတ်နေပြီးအဲ့ဒီယောဂဗျာတွေကတေချင်းလန်းကိုပို့ဆောင်ပါတော့တယ်။ဖျားသခင်ရဲ့အမှုတော်နဲ့လူသားတွေရဲ့အကျိုးအလွန်ကတန်ဖိုးရှိတဲ့လူသားတွေရဲ့အသက်တာသမိုင်းစဉ်ကတော့အဲ့ဒီလိုနှိကုံချုပ်လေရှိတတ်ပါတယ်။ ခရစ်တော်ရဲ့မဆမှုအဖြစ်ကျမတို့ဟာတက်လန်းနိုင်သလောက်စုံလင်ခြင်းဆိုင်ရာစံကိုအမိလိုက်ဖို့ဖျားသခင်လိုလားတော်မူပါတယ်။အမှန်တရားပဲမှာကျမတို့ရတည်ပြီးတော့ကောင်းကင်သားတွေနဲ့အဆက်အသွယ်ပြုပြီးကျမတို့ရဲ့မူလရုပ်လုံးကိုပြန်လည်ရရှိစေနိုင်မဲ့စည်းမျဉ်းတွေကိုလက်ခံကျင့်သုံးကြဖို့ထာဝရဖျားသခင်ဟာကျမတို့ကိုစင့်ခေါ်တော်မူပါတယ်။တမန်ကျမ်းစာရောတဘာဝတရားမှာရောဖျားရှင်ဖွင့်ပြတော်မူပြီးဖြစ်တဲ့အတွက်အဲ့ဒီစည်းမျဉ်းတွေကိုသိအောင်လှုပ်ဆောင်ဖို့ကျမတို့ရဲ့တာဝန်သာဖြစ်ပါတယ်။ကိုစိတ်နှစ်ပါးရဲ့ကျမ်းမာပျော်ရွှင်ခြင်းကိုပြန်လည်ရရှိဖို့နားထောင်လိုက်လျှောက်ခြင်းအဖြစ်ဖျားရှင်နဲ့အတူပူးပေါင်းလှုပ်ဆောင်ဖို့ကျမတို့လှုပ်ဆောင်ရမယ့်အလုပ်ဖြစ်ပါတယ်။အသက်ရှင်လှုပ်ရှားနေတဲ့ကိုရင်ကအပေါင်းဟာထာဝရဖျားသခင်ပိုင်ဆိုင်တဲ့အရာတွေဖြစ်တယ်။ဖန်ဆင်းခြင်းအဖြစ်၎င်း၊ရွေးနှုတ်ခြင်းအဖြစ်၎င်းအဲ့ဒီအရာတွေကိုဖျားရှင်ပိုင်ဆိုင်တော်မူပါတယ်။အဲ့ဒီအင်္ဂါအစိတ်ပိုင်းတွေကိုမှားယွင်းစွာအသုံးပြုခြင်းဟာဖျားရှင်တပါးတည်းသာပိုင်ထိုက်တဲ့အရာတွေကိုလူယူနေခြင်းဖြစ်ပါတယ်ဆိုတဲ့အကြောင်းဘုသူတအဖြစ်တင်ပြလိုက်ပါရရှင်
။ချက်တော်တရရှိဓမ္မမိတ်ဆေပေါင်းကိုမင်္ဂလာပါလို့ရှေ့ဆွနှုတ်ခွန်းသတ်ပါတယ်။ချက်တမိတ်ဆေပေါင်းတို့ဆက်လိုက်ပြီးတော့တင်ဆက်သွားမယ့်သတင်းစကားကတော့လူသားအတွက်ဖျားသခင်ရဲ့မေတ္တာတော်လူသားအတွက်ဖျားသခင်ရဲ့မေတ္တာတော်အကြောင်းကိုကျွန်တော်ဒီနေ့မှာဆိုရှင်လေ့လာသွားမှကြားမှာဖြစ်ပါတယ်။ဖျားသခင်ကကျွန်တော်ပေါ်မှာဘလောက်ထိအကျွမ်းမဲ့မေတ္တာနဲ့ချစ်တယ်လဲ။ဖျားရဲ့ချစ်ခြင်းမေတ္တာအစင်မှန်ကိုကျွန်တော်အားလုံးကသိရှိနားလည်သဘောပေါက်ဖို့ရန်အတွက်ဒီသတင်းစကားအပြင်ဝိညာဉ်ခေါ်အားတည်ဆောက်ကြပါစို့ချစ်တဲ့မိစေပေါင်းတို့တဘာဝမှာထင်ရှားဖော်ပြထားတဲ့အရာတွေဟာဖျားသခင်ရဲ့မေတ္တာတော်ကိုအတူတကွအသက်တည်ခံနေကြပါတယ်ကောင်းကင်ဘုံ၌ရှိတော်မူသောအကျွန်တို့ရဲ့အဖခမဲတော်ဟာအသက်ဉာဏ်ပညာနဲ့ဝါမြောက်ခြင်းတို့ရဲ့မူလအမြစ်ဖြစ်တော်မူပါတယ်ဒါကြောင့်တဘာဝရဲ့အလှပတင့်တဲ့အံ့ဩဖွယ်ရာအရာဝတ္ထုများကိုကြည့်ပါမိစေပေါင်းတို့လူသားမကအသက်ရှင်သောတရားဝါအပေါင်းတို့ရဲ့လိုအင်ဆန္ဒနှင့်ပျော်မွေ့ခြင်းအဖို့အံ့ဩဖွယ်ကောင်းလောက်အောင်စီမံဖန်တီးထားခြင်းများကိုစင်ကြင်ကြည့်ပါမြေကြီးကိုစိမ့်လန်းဆိုပြလျက်နှစ်သက်ဖွယ်ဖြစ်သောနေရောင်နှင့်မိုးရေတောင်များပင်လယ်များနှင့်လွင်ပြင်များအားလုံးတို့ဟာဖန်ဆင်းတော်မူသောဘုရားသခင်ရဲ့မေတ္တာတော်အကြောင်းကိုမွဲ့ဆိုကြလေတယ်မိမိရဲ့တရားဝါအပေါင်းတို့အတွက်နေ့စဉ်လိုအပ်သောအရာအားလုံးကိုလည်းပဲထောက်ပံ့တော်မူသောဘုရားသခင်ဖြစ်တော်မူပါれဒီတော့ကြောင့်တင့်တယ်သောစကားများအပြင်စာလံစရာကားလို့ရှိရင်ဘလို့ဖော်ပြထားလဲဆိုတော့ခတ်သိမ်းသောတရားဝါတို့သည်ကိုတော်ကိုမျှော်ကြည့်၍အချိန်တန်မှသူတို့ကိုကြွေးမွေးတော်မူ၏လက်တော်ကိုဖွင့်၍အသက်ရှင်သောတရားဝါအပေါင်းတို့ကိုရောက်ရဲစေတော်မူ၏ဆိုပြီးတော့စာလံကျမ်းခန်း145ပိုင်းငယ်15-16မှာဆိုရှင်ဖော်ပြထားပါれဘုရားသခင်ဆိုရှင်လူကိုလုံးလုံးတန်ရှင်းစေပြီးတော့ပျော်ရွှင်ကောင်းမွန်သောအဖြစ်၌ပြုပြင်ဖန်ဆင်းထားတော်မူပါれ။ဒါမြမကပဲနဲ့လှပတဲ့မြေကြီးနဲ့ဖန်ဆင်းတော်မူသောဘုရားသခင်ရဲ့လက်တော်မှဖြစ်ပေါ်လာတဲ့အခါမှာဆိုရှင်တိမ်မွေ့စွာစောင့်ရှောက်ပြုစုခြင်းအကြောင်းမိမိရဲ့သားသမီးများကိုပျက်စီးယိုယွင်းခြင်းလက္ခဏာဒါမှမဟုတ်ဘဲနဲ့ကြိမ်ချင်းဆိုတဲ့အရေးအကြောင်းအနည်းငယ်များမပါမရှိခဲ့ပါဘူး။ချစ်ချင်းမေတ္တာတရားဓိဟုသောဘုရားသခင်ရဲ့ပြညတ်တော်ကိုလူကျိုးခြင်းဟာဆိုရှင်အပြည့်နဲ့တည်ခြင်းကိုယူဆောင်လာခဲ့ပါတယ်။သို့တော်လည်းပဲအပြစ်ကြောင့်ခံစားရသောဒုက္ခဆင်းရဲများအလယ်မှာတို့ရှင်ဘုရားသခင်ရဲ့မေတ္တာတော်ဟာထင်ရှားလျက်ရှိပါတယ်။ဘုရားသခင်တို့ရှင်လူ၏အကျိုးလွန်ငါမြေကြီးအားချိန်ချင်းကိုခံစေတော်မူ၏ဆိုပြီးတော့ရေးသားထားပါတယ်။ကပ္ပောက်ကြံခိုင်၃ပိုင်းငယ်19မှာကျွန်တော်တွေ့နိုင်ပါတယ်။ဒါကြောင့်အပြစ်ကနေမှာဖြစ်ပေါ်လာစေတဲ့ပျက်စီးယိုယင်းခြင်းနဲ့ယုံညံ့အောက်တန်းကျတဲ့အခြေအနေမှစွန့်ငင်ယူဖို့ရန်အတွက်ဘုရားသခင်ရဲ့အကြံစီတော်တွေမှာလူအပ်သောသင်ခန်းစာတစ်ခုအဖြစ်နဲ့လူရဲ့အတ္တတော်ကိုပင်ပန်းစေပြီးတော့စိုးရင်ကြောင်းကြပွဲဖြစ်သောအခက်ခဲများနဲ့စုံစမ်းခြင်းများဒီဟုသောစူးပင်နဲ့တောပင်တွေကိုလူရဲ့ကောင်းချိုးအလို့ငါဘုရားသခင်ကစီမံထားတော်မူခဲ့ပါတယ်။ကဘာမြေကြီးရာဆိုရှင်ဆုံးရှုံးလျက်ရှိပေမဲ့လည်းအာလုံတို့ဟာဝမ်းနည်းခြင်းနဲ့ဒုက္ခဆင်းရဲတို့ကိုတဲရောက်စေတာမဟုတ်ပါဘူး။တဘောဝပစ္စည်းတွေမှာပင်မျောလင့်ခြင်းတက်တာခြင်းနဲ့ဆိုင်တဲ့သတင်းစကားတွေရှိပါတယ်မိတ်ဆွေပေါင်းတို့။တော်ပင်များပေါ်မှာဆိုရှင်ပန်းကလေးတွေကပွင့်လျက်ရှိတယ်။နှင်းစီပန်းကဆိုလို့ရှင်လည်းပဲမိမိကိုယ်လုံးမှာရှိတဲ့ဆူးများကိုဖုံးပြီးတော့ပန်းပွင့်များကဆိုရှင်ဖုံးအုပ်ထားတာကိုတွေ့ရမှာဖြစ်တယ်။ပွင့်စာပြုတ်နေတဲ့အဖိုးနဲ့ပေါင်းစာပြုတ်နေတဲ့မြက်ပင်တို့ရဲ့အထိပ်ဖြားအသီးသီးတို့ပေါ်မှာလည်းပဲဖရာသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏ဆိုတဲ့အချက်ကိုရေးထားလျက်ရှိပါတယ်။နှစ်သက်ပွင့်ရကောင်းတဲ့ငှက်တို့ကလည်းပဲမိမိတို့ရဲ့ตาရတဲ့တချင်းတံများနဲ့လေထဲမှာဆိုရှင်ပေါ်ထွက်လာစီခဲ့ပါတယ်။ဒါမြကပါနဲ့နူးညံ့တဲ့ရောင်စုံအစင်းနဲ့ပြည့်စုံသောပန်းများလည်းပဲစုံစုံလွန်လွန်ဖြင့်ပွင့်လာပြီးတော့မိမိတို့ရဲ့အနတ်သက်များတို့ရှင်လည်းပဲလေထဲမှာတို့ရှင်မွေးကြိုင်နေစေပါတယ်တေတော်ကြီးများမှလည်းပဲအလွန်မြင့်လေပြီးတော့စိမ့်လန်းဆိုပြတဲ့အရွက်များ အကိုင်းခက်များနဲ့ဝေစာအုပ်ဆိုင်နေတဲ့တစ်ပင်ကြီးများတို့ချင်းလည်းပဲတည်ရှိနေကြပါတယ်။ဒီရအားလုံးတို့ဟာအကျွန်ုပ်တို့အဖဖရာသခင်ရဲ့တိမ်မွေ့ဝမ်းမြောက်ရွှင်မျိုးစေဖို့ရန်အတွက်ကိုရောတိုင်းအလိုရှိတော်မူကြောင်းကိုသက်သေခံနေကြတာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဖရာသခင်ရဲ့နှုတ်ထွက်စကားတို့ဟာဖရာသခင်ရဲ့ဘုန်းတော်နဲ့သဘောတော်အကြောင်းကိုလည်းပဲထင်ရှားစေပါတယ်။ဖရာသခင်ကိုရောတိုင်းမေတ္တာနဲ့ကရုဏာတော်အကြောင်းကိုလည်းပဲပေါ်ပြထားတော်မူပြီးတော့မောရှိယတို့ရှင်လည်းပဲကိုတော်ဤဘုံတော်အကျွန်ုပ်အားပြတော်မူပါဆိုပြီးတော့တောင်းလျှောက်တဲ့အခါမှာထာဝရဘုရားကတို့ရှင်ငါဤကောင်းမွန်ခြင်းရှိသမျှတို့ကိုသင်ရှင်း၌ငါလျှောက်သွားစေမည်ဆိုပြီးတော့မိန့်တော်မူခဲ့ပါတယ်ထွန်းမြောက်အကျမ်းခန်းကြီး33ပိုင်းငယ်18 19မှာပေါ်ပြထားပါတယ်တောင်းဒီအချင်းညာကိုကြည့်လိုက်တဲ့အခါမှာဘုရားသခင်ရဲ့ဘုံတော်ဖြစ်ပေတယ်ထာဝရဘုရားတို့ရှင်မောရှိယရှင်း၌ကြွာတော်တော်မူတဲ့အခါမှာတို့ရှင်တော့ထာဝရဘုရားထာဝရဘုရားချစ်တနာချင်းမေတ္တာကရုဏာနဲ့ပြည့်စုံ၍စိတ်ရှိချင်းကျေးဇူးပြုချင်းတစ္ဆာဆောင်ခြင်းနဲ့ကြွယ်ဝတော်မူထသောအထောင်အတောင်းများသောသူတို့အားတနာချင်းကျေးဇူးတရားကိုစောင့်တော်မူထသောအတင်းအကျခြင်းချင်းတရားတော်ကိုလူကျူးခြင်းပြင်းမာခြင်းအပြစ်တို့ကိုဖြေလွတ်တော်မူ၏ဆိုပြီးတော့ထွန်းမြောက်အကျမ်းခန်းကြီး34ပိုင်းငယ်6ကနေ9မှာမောရှိကတို့ရှင်ဖော်ပြခဲ့ပါတယ်။ဒါမှမဟုတ်ယောနာကလည်းပဲထာဝရဘုရားကြီးစိတ်ရှိသောသဘောကျေစုပြုကျင်တော်သောရှိတော်မူ၏ဆိုပြီးတော့ယောနဝိတုခန်းကြီး၄ပိုင်းငယ်1မှာဆက်လက်ပြီးတော့ဖော်ပြခဲ့တယ်။မိခာနာဂရိကျန်ခန်းကြီး9ပိုင်းငယ်18မှာလည်းပဲအကြောင်းမူကားကိုတော်သည်ကရုဏာ၌မွေ့လျော်သောကြောင့်ဒီဆိုပြီးတော့ဆက်လက်ပြီးတော့ဖော်ပြခဲ့ပါတယ်။ချစ်တဲ့မိစေပေါင်းတို့ကောင်းကင်နှင့်မြေကြီးပေါ်မှာရှိတဲ့မရေမတွက်နိုင်တဲ့လက္ခဏာတည့်တည်များအပြင်ဖျားသခင်တို့ရှင်ကျွန်တော်တို့ကိုစိတ်လုံးကျွင်းမဲ့မိမိထံတော်သို့စွဲငင်တုံအောင်တော်မူကြတယ်ဆိုတာကိုဖော်ပြနေတာဖြစ်ပါတယ်။လူတွေရဲ့စိတ်လုံးဖြင့်သိရှိနိုင်တဲ့တဘာဝရဲ့ဝိတုပစ္စည်းများနဲ့အနည်းငယ်ဆုံးနုညံ့သိမ့်ဝေဆုံးသောလောကကြီးနောင်ဆက်နွယ်မှုအားဖြင့်ဖျားသခင်တို့ရှင်မိမိကိုယ်တိုင်ကျွန်တော်တို့အားထင်ရှားဖော်ပြတော်မူရန်ကြံစီတော်မူခဲ့ပါတယ်။ဒါပေမဲ့လည်းပဲဒီကြများအားဖြင့်ဖျားသခင်ရဲ့မေတ္တာတော်ကိုစုံလင်စွာမထင်မရှားကျွန်တော်တို့ကတော့ရှင်ရှိနေသေးတယ်။ဒီလက္ခဏာသက်သေအပေါင်းတို့ကိုထင်ရှားစွာဖော်ပြတော်မူပေမဲ့လည်းပဲလူတွေကတော့ရှင်ဘုရားသခင်ကိုကြောက်ရွံ့ခြင်းနဲ့မျောကြည့်ပြီးတော့ကိုတော်ဟာတော့ရှင်ပြင်းထန်ပြီးတော့အပြစ်လွတ်တော်မမူသောဘုရားသခင်ဖြစ်တယ်ဆိုပြီးတော့ထင်မြင်ကြမယ်အကြောင်းကောင်းမြတ်သောအရာရဲ့ယန္တူဟာသူတို့ရဲ့စိတ်တဘောကိုမှောင်ပိုင်းနဲ့ဖုံလွှမ်းစေတယ်လူတွေဟာဘုရားသခင်အားခက်ထန်ကြမ်းကြုတ်သောတရားသူကြီးစေဆက်သေးချာကြမ်းတမ်းသောမြည်ရှင်ကဲ့သို့ထင်မှတ်စေရန်စာတန်ကတော့ရှင်လူများကိုတွေးဆောင်တတ်ပါတယ်ဘုရားသခင်ကလူများတို့အားတရားစီရင်နိုင်မည်အကြောင်းညူစုတဲ့မျက်နှာထားဖြင့်လူတို့ရဲ့မှားယွင်းချက်များကိုယိုယွင်းချက်များတို့ကိုစစ်ဆင်းရှာဖွေရန်ချောင်းမြောင်းလျက်နေတော်သူကဲ့သို့စာတန်ကားတို့ရှင်တယုတ်ပေါ်လွင်အောင်ဖော်ပြနေပါတယ်ဘုရားသခင်ရဲ့မေတ္တာတော်ကိုလောကအားပြခြင်းဖြင့်အီမောင်ရိပ်များကိုဖယ်ရှားဖို့ရန်သခင်ယေရှုကလူတို့အထက်၌လာရောက်ပြီးတော့နေထိုင်တော်မူခဲ့ပါတယ်ခမဲတော်ကြီးအကြောင်းကိုထင်ရှားစေခြင်းကဘုရားသခင်ဤသားတော်သည်ကောင်းငင်မှဆင်းသက်တော်မူ၏ဘုရားသခင်ကိုအဘယ်သူမှမမြင်ဘူးတော်လည်းပဲခမဲတော်ဤရှင်ခွေ၌ရှိတော်မူသောတပါးတည်သောသားတော်သည်ဘုရားသခင်ကိုထင်ရှားတော်မူပြီဆိုပြီးတော့ရှင်ဝံခရစ်ပင်ခန်းကြီး1ပိုင်းငယ်18မှာဖော်ပြခဲ့ပါတယ်ရှင်မသက်ခရစ်ခန်းကြီး17ပိုင်းငယ်29မှာလည်းပဲခရစ်တော်ကဘလို့ဖော်ပြလဲဆိုတော့သားတော်နှင့်သားတော်သည်လင်းစေတော်သူမှတပါးအဘယ်သူမှခမဲတော်ကိုမသိနော်ဒါကြောင့်ဒီနေ့ခမဲတော်ကိုသိတော်သူကသားတော်ယေရှုခရစ်တပါးဒီပဲရှိတယ်ဆိုတာခရစ်တော်ကသူကိုယ်တိုင်ကမိန့်မှာခဲ့တာတွေ့ရမှာဖြစ်တယ်။ဒါမှမဟုတ်တယောက်တော်တပည့်တော်ကလည်းပဲခမဲတော်ကိုကျွန်တော်အားပြတော်မူပါဆိုပြီးတော့ရှောက်တဲ့အခါမှာယေရှုကဘလို့မိန့်မှာခဲ့တယ်လဲဆိုတော့ဖိလိပ္ပုဤမြကာလပတ်လုံးငါသည်သင်တို့နှင့်အတူရှိပြီးမှသင်သည်ငါ့ကိုမသိတလော။ငါ့ကိုမြင်တော်သူသည်ခမဲတော်ကိုမြင်၏။သို့ဖြင့်လည်းခမဲတော်ကိုကျွန်တော်အားပြတော်မူပါဟုသင်သည်အဘယ်သို့ဆိုရသနည်းဟုပြန်၍မိန့်တော်မူ၏ဆိုပြီးတော့ရှင်ဝခရမခန်းကြီးဆက်လေးပိုင်ငယ်19မှာဖော်ပြခဲ့ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့မြေကြီးမှာမြေကြီးပေါ်၌ပြုလို့ဆောင်ရွက်ရမယ်အမှုတော်အကြောင်းကိုဖော်ပြတဲ့အခါမှာတို့ရှင်သခင်ယေရှုကဘလို့ဖော်ပြခဲ့တယ်လဲဆိုတော့ထာဝရဘုရားသည်ဆင်းရဲသောထာဝရဘုရားသည်ဆင်းရဲသောတို့အားဝမ်းမြောက်စေရသတင်းကိုကြားပြောစေခြင်းကငါ့ကိုဘိသိက်ပေးတော်မူပြီးခြင်းမသောသူ၏အနာကိုပျောက်စေခြင်းက၎င်းဖန်သွာချုပ်ထားလျက်ရှိသောသူတို့အားလွတ်ချင်းနှင့်မျက်စိကန်းသောသူတို့အားမျက်စိမြင်ပြန်စေခြင်းအကြောင်းကိုပြစေခြင်းက၎င်းညှင်းဆဲခံရသောသူတို့ကိုကယ်မစေခြင်းက၎င်းထာဝရဘုရား၏မင်္ဂလာကာလကို ကြားပြောစီခြင်းကလည်းကောင်းငါ့ကိုဆေးလွတ်တော်မူပြီဟုမိန်တော်မူ၏ရှေလုကခရစ်မန်ခန်းကြီးလေပိုင်းငယ်19မှာဖော်ပြလာခဲ့တယ်ဒီလိုကြောင့်ဒီမှာကြည့်တဲ့အခါမှာဒီချင်းညာကတော့ရှင်ကိုတော်ရဲ့အမှုတော်ဖြစ်ပါတယ်ကိုတော်ကတော့ရှင်ဂျေဇုပြုလျက်စာတန်ညင်းဆဲတဲ့သူအပေါင်းတို့အားချမ်းသာကိုပေးလျက်လှည့်လည်တော်မူခဲ့ပါတယ်နော်တရွာလုံးကိုကြည့်လိုက်တဲ့အခါမှာတော့ရှင်အိမ်ဒီမှာအဖျားယောဂါကြောင့်ငိုကြွေးမြည်တမ်းရတဲ့ရှိသလားဖြစ်သွားတယ်အဓိကအကြောင်းရင်းကတော့ကိုတော်ကြွားတဲ့ရွာတိုင်းဖြတ်သွားတဲ့ရွာတိုင်းမှာလူအပေါင်းတို့ရဲ့ယောဂါကိုကိုတော်ကချမ်းသာပြီးခဲ့ပါတယ်။ကျမ်းမာအောင်လည်းပဲလှူဆောင်ပေးခဲ့ပါတယ်။ကိုတော်ကတော့ချင်းထာဝရဘိသိက်ကိုခံယူရရှိကြောင်းမိမိရဲ့အမှုတော်အားဖြင့်ထင်ရှားစေခဲ့ပါတယ်။မိမိရဲ့အသက်တော်မှာတော့ချင်းအမှုအသေးသေး၌မေတ္တာကရုဏာနဲ့ခရိယံသာသနာကိုကိုတော်ကထင်ရှားစေခဲ့ပါတယ်။လူတွေရဲ့သာသမီတွေကလေးသူငယ်များတို့အပေါ်မှာလည်းပဲကိုတော်ကတော့ချင်းကျင်နာထောက်ထားတတ်တော်သဘောနဲ့ပြေဝစွာနဲ့ဖော်ပြခဲ့ပါတယ်။လူတို့၌လိုအပ်သောအချက်များတို့ကိုဖြည့်ဆွတ်အံ့သောငါကိုတော်ကားတို့ရှင်လူစားတိအဖြစ်ကိုခံယူတော်မူခဲ့ပါသည်။စင်းရဲဆုံးနှင့်အယုတ်ဆုံးသောသူတို့ကိုလည်းပဲကိုတော်ထံသို့ချဉ်ကပ်ရန်မကြောက်ရွံ့ခဲ့ကြပါဘူး။ကလေးသူငယ်တိုင်းကလည်းပဲကိုတော်ထံသို့ချဉ်ကပ်လာကြတယ်။သူတို့ကားတို့ရှင်ကိုတော်ရဲ့ပါဝင်ပေါ်မှာတဲထိုင်ပြီးတော့တည်ကြည်တဲ့ကိုတော်ရဲ့မေတ္တာနဲ့တောင်းပနေတဲ့မျက်နာတော်ကိုသူတို့ကဖူးမြင်ကြတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့သခင်ယေရှုကတမန်တော်ရနဲ့ဆိုင်သောစကားတခွန်းကိုမြကျင့်ကြစွာမိမ့်မတော်မူခဲ့ပါဘူးအစဉ်တဖြင့်မေတ္တာနဲ့ဖော်ပြတော်မူခဲ့ပါတယ်ကိုတော်ကတော့ရှင်လူသားတို့နဲ့စကားစမြည်ပြောဆိုမိမ့်မတော်မူတဲ့အခါမှာအထူးတေချာတိချစွာပြောဆိုတတ်ခြင်းစင်ခြင်းကျင်နာစွာလူများအားဂရုစိုက်တတ်ခြင်းအမှုတို့ကိုပဲပြုလေရှိတော်မူခဲ့ပါတယ်ကိုတော်ကဘယ်တော့အခါမှကျန်တတ်စွာမပြုခဲ့ဘူးမလိုဘဲနဲ့လည်းပြင်းထန်တဲ့စကားတွေကိုလည်းကိုတော်ကမမိမ့်ဝတ်ခဲ့ဘူးထိခိုက်လွယ်တတ်တဲ့ဝိညာဉ်အားပေတော့ခါမြမလို့တော့ယောဂါကိုတက်ရောက်စီတော်မူခဲ့ဘူးလူတွေရဲ့အားနဲ့ခြင်းဖြစ်ကိုပေတော့ခါမှအပြစ်တင်တော်မူခဲ့ဘူးကိုတော်ကတော့ရှင်မန်ကန်တဲ့တရားတော်ကိုဖော်ပြတဲ့ခါမှအစဉ်တစ်ပြည့်မေတ္တာကိုပဲပြတော်မူခဲ့ပါတယ်ကိုတော်ကတော့ရှင်လွတ်ဝဲလည်ပြခြင်းယုံမားခြင်းနဲ့အပြစ်ပြုခြင်းအမှုတို့ကိုအပြစ်တင်ဆုံးမတော်မူတော်လည်းပဲပြင်းထန်တဲ့ဆုံးမစကားကိုမိမ့်မွတ်တော်မူစဉ်ခါမှပင်ကိုတော်ကတော့ရှင်မျက်ရည်ကျတော်မူတယ်မိမိနှစ်သက်တော်မူသောမြို့ဖြစ်တော်မူသောလည်းပဲကိုတော်ကို၎င်းလန်ခရီတမာတရားအသက်ကို၎င်းငင်းပယ်သောယေရုရှလင်မြို့အတွက်ကိုတော်ဟာတို့ရှင်ငိုကြွေးတော်မူခဲ့တယ်သူတို့ဟာတို့ရှင်ကယ်တင်ရှင်တည်းဟူသောကိုတော်ကိုပယ်ကြပေမဲ့လည်းပဲကိုတော်ကသူတို့ကိုတနာကျင်နာစွာထောက်ထားစာနာတော်မူခဲ့ပါတယ်ကိုတော်ရဲ့အသက်တာတို့ရှင်မိမိကိုယ်ကိုငင်းပယ်စွန့်စားပြီးတော့သူတို့ဘာအတွက်အထောက်ထားညာတာအသက်တာမျိုးနဲ့ရှင်သင်ခဲ့တာကိုတွေ့ရမှာဖြစ်တယ်ချစ်တော်မိတ်ဆွေပေါင်းတို့ဝိညာဉ်တိုင်းဟာကိုရောရဲ့မျက်မှောက်တော်မှာဆိုရှင်အဖိုးထိုက်တန်ကြပါလေကိုရောတို့ရှင်ဘုရားသခင်ရဲ့ဘုန်းတော်မျိုးနဲ့ပြည့်စုံတော်မူသောပုဂ္ဂိုလ်ဖြစ်တော်လဲပဲဘုရားသခင်ရဲ့အိမ်တော်သားအသီးသီးတို့အားအလွန်ကျင်နာစွာထောက်ထားဆန္ဒပြီးတော့မဆကူညီဖို့ရန်အတွက်မိမိကိုယ်ကိုညွတ်တော်မူခဲ့ပါလေလူအပေါင်းတို့ဟာမိမိကယ်တင်ဖို့ရန်အတွက်တာဝန်ဝတ္တရားရှိတဲ့ဝိညာဉ်များဖြစ်ကြတယ်ကိုသိမြင်တော်မူခဲ့တယ်ထိုကဲ့သို့သောအရာများဟာကိုယ်ရောရဲ့အတ္တ၌ထင်ရှားသောကိုရောရဲ့သဘောတော်ဖြစ်ပါတယ်မိတ်ဆွေပေါင်းတို့အဲ့ဒီကြောင့်မှပင်ဘုရားသခင်ရဲ့သဘောတော်လည်းဖြစ်ပါတယ်သခင်ခရစ်တော်၌ထင်ရှားသောကရုဏာတော်စမ်းရည်ဟာဆိုရှင်ခမဲတော်ရဲ့နှလုံးတော်ထဲမှာလူတို့ရဲ့သားသမီးများထံသို့စီးဆင်းလျက်ရှိနေပါတယ်မိတ်ဆွေပေါင်းတို့ကျင်နာတနာထက်သောကယ်တင်ရှင်သခင်ယေရှုဟာဆိုရှင်ကိုခန္ဓာ၌ပေါ်ထွန်းတော်မူထသောဘုရားသခင်ပင်ဖြစ်တော်မူတယ်ဆိုပြီးတော့တိမောသေဩဝါဒစာပရမဆောင်ခန်းကြီး3ပိုင်းငယ်16မှာဖော်ပြထားတယ်။ကျွန်တော်တို့ကိုရွေးနှုတ်ကယ်တင်ဖို့ရန်အတွက်သခင်ယေရှုကလူတို့တွင်နေထိုင်ပြီးတော့ဒုက္ခဆင်းရဲကိုခံပြီးမှအသိခံတော်မူခဲ့ပါတယ်။ကျွန်တော်တို့ဟာထာဝရဝမ်းမြောက်ခြင်းအခွင့်ကိုခံစားတတ်သောသူများဖြစ်ရမည်အကြောင်းကိုတော်အားလို့ရှင်ညှို့ညင်တော်သူဖြစ်လာတော်မူခဲ့တယ်။ဘုရားသခင်ရဲ့ကရုဏာတော်တစ္ဆာတော်နဲ့ပြည့်စုံတော်မူပြီးတော့မိမိချင်းမြတ်တော်မူသောသားတော်ကိုမပြောပြနိုင်တော့ဘုံတော်နှင့်ပြေဝသောကဘာတစ်ခုမှာအပြစ်ကြောင့်ပျက်စီးယုံရွံ့တဲ့တည်ခြင်းရဲ့အရှိန်နဲ့ကျင့်ခြင်းကြောင့်မောင်မိုက်နေတဲ့ကဘာတစ်ခုရောက်လာ
တယ်ဘုရားယေရှုထံတော်ရောက်ပြီလားဘုရားသွေးရောလားစိတ်ချောပြီလား
အောင်ကတမန်တော်ကိုတည်ကိုင်းခြင်းနဲ့စာမိရာ
စိတ်ချယုံကြည်
ရှုံ့ချခြင်းကဲ့ရဲ့မြင့်တဲ့ခြင်းစင်ရဲ့ခြင်းနဲ့
သွေးမတော်လိုက်စိတ်ချောခြင်းနဲ့တည်ခြင်းကိုခံ
ငါတို့ကအနာပြောင်းရရရှိကြ
Love you this is
real
life
ရားသခင်ကကျွန်တော်တို့အတွက်အားကပ်တယ
်။
နေကြပြီမှာ
။ဘုရားသခင်ရောလားစေချောပြီလား။
ဘုရားရဲ့ဆုံးလို့ခြင်းကဖြစ်တဲ့
ဖြစ်တဲ့
။ဘုရားမြတ်ကိုတော့
။
အဲ့တော့ကြောင့်ဒီနေ့ကျွန်တော်ရတာဆိုရင
်
ဘုရားပြားဘုရားသခင်ရဲ့တိုင်းနိုင်မြတဲ့မေတ္တာအစဉ်မြဲတည်တော်မူသောမေတ္တာကိုချစ်တဲ့ကငါတို့ရဲ့တဲ့ချင်းချမ်းသာကိုဖြစ်စေတော်ဆုံးမခြင်းသူ့အပေါ်သို့ကြောင
်း
ခန္ဓာတော်တန်ချက်အပြင်ငါတို့ဒီအနာပြောက်လျက်ရှိကြတဲ့တို့ဘုရားရဲ့အနာတွေပျောက်ကင်းစီရှိတယ်ကွာကျွန်တော်ပေါ်လိုက်တာဘာကြောင့်ရာသီရဲ့ကိုရိုနာဗိုင်းရောဂါကိုဆက်ပြီးချိန်မှန်းကျင်မှုအမြဲပြန့်နှံ့ကြတဲ့ဘုရားရဲ့သားသမီးရောက်တိုင်းစစ်ကြပါစေကြောင့်ဆုတောင်းဆန္ဒပြုနေဒီကုန်းချုပ်ပါတယ်ချစ်တဲ့မိစေများအားလုံးကိုဘုရားကောင်းကြီးချပါစေ
ပုဒ်ပတ်ရှင်များရှင်ဝိညာဉ်စာပေဖတ်ကြားခြင်းအစီအစဉ်မှာဒုက္ခချမ်းသာလမ်းညွှန်စာအုပ်မှခွန်အားရယူသွားမှာဖြစ်ပါတယ်မိမိတို့စိတ်နှလုံးတကားများကိုဖွင့်လျက်ဝိညာဉ်စုကျေးဇူးအပေါင်းကိုရယူကြပါစို့
ရှေးဥစကားဤစာစာ၏အမည်မှာဒုက္ခချမ်းသာလမ်းညွန်းဟုခေါ်ဆိုထားသည့်အတိုင်းဖြောင့်မတ်ခြင်းတရားနှင့်ငြိမ်သက်ခြင်းချမ်းသာကိုရှာဖွေနေသောသူတို့သည်မိမိတို့ကိုယ်ကိုလုံလုံအပ်နေလေအပြစ်သားတို့၏မိတ်ဆွေကြီး၌ဆွဲမြဲစွာအားထားယုံကြည်ခြင်းဖြင့်မိမိတို့၏ရည်ရွယ်ချက်တည်းဟုသောကောင်းကြီးမင်္ဂလာကိုကြွယ်ဝစွာခံယူရရှိနိုင်ကြလေသည်ဤစာစာ၌ဖော်ပြထားသောဩဝါဒများနှိုးဆော်ချက်များတို့သည်စိတ်ဒုက္ခရောက်သူတို့အားစိတ်သက်သာခြင်းနှင့်မျောလင့်ခြင်းအခွင့်ထူးများကိုချပေးလေပြီ။တပည့်တော်များတို့အားမိမိတို့၏ရှေးဆောင်လမ်းပြကြီး၏ခြေရာတော်ကိုတသွေးမတိန်လိုက်လျှောက်စေခြင်းကတာ၍ယုံကြည်ကိုးစားလျက်တာ၍ပျော်မွေ့ခြင်းအခွင့်ကိုလည်းရရှိစေလေပြီ။ထို့တူထို့သို့သောအကူအညီအားပေးတိုက်တွန်းခြင်းကိုလူရှိကြသောသူများတို့အားတရင်ကောင်းများကိုဤစာဆောင်ကပေါ်ပြလိမ့်မည်ဟုမျှော်လင့်ပါသည်။ဤဒုက္ခချမ်းသာလမ်းညွန်စာဆောင်ကိုဖတ်တော်အခါကောင်းကင်ဒုက္ခချမ်းသာ၏အကြောင်းကိုစာဖတ်သူတို့သည်တိုး၍သိမြင်လာကြပါလိမ့်မည်။ပုံနှိပ်ထုတ်ဝေသူများအခန့်တည်းလူသားအတွက်ဖျားသခင်၏မြစ်တာတော်တဘာဝရင်ထင်ရှားဖော်ပြထားသောအရာတို့သည်ဖျားသခင်၏မြစ်တာတော်ကိုအတူတကသက်သေခံကြလေသည်။ကောင်းကင်ဘုံ၌ရှိတော်မူသောကျွန်ုပ်တို့၏အဖခင်တော်သည်အသက်ဉာဏ်ပညာနှင့်ဝမ်းမြောက်ခြင်း၏အမြင့်မူလာအစာဖြစ်တော်မူ၏။တဘာဝ၏လှပတင့်တယ်အံ့ဩဖွယ်သောအရာဝတ္ထုများကိုကြည်ပါလူသားမကအသက်ရှင်သောတရဝအပေါင်းတို့၏လူအင်းဆန္ဒနှင့်ပြောင်းမွေ့ခြင်းအဖို့အံ့ဩဖွယ်ကောင်းလောက်အောင်စီမံဖန်တီးထားခြင်းများကိုဆင်ခြင်ကြည့်ပါ။ရေကြီးကိုစိမ့်လန်းဆိုပြစီလျက်နှစ်သက်ဖွယ်ဖြစ်သောနေရောင်နှင့်မိုးရေတောင်များပင်လယ်များနှင့်လွင်ပြင်များအားလူတို့သည်ဖန်ဆင်းတော်မူသောဘုရားသခင်မြတ်တာတော်အကြောင်းကိုမွတ်ဆိုကြလေသည်။မိမိ၏တရဝအပေါင်းတို့တွင်နေ့စဉ်လိုအပ်သောအရာများကိုထောက်ပံ့တော်မူသောဘုရားသခင်ဖြစ်တော်မူ၏။တင့်တယ်သောစကားများဖြင့်စာလန်စရာကအောက်ပါအတိုင်းပြောဆိုထား၏ခတ်သိမ်းသောတရဝါတို့သည်ကိုတော်ကိုမျှော်ကြည့်၍အချိန်တန်မှသူတို့ကိုကြွေးမွေးတော်မူ၏လက်တော်ကိုဖွင့်၍အသက်ရှင်သောတရဝါအပေါင်းတို့ကိုရောက်ရဲစေတော်မူ၏စာလကျမ်းအခန်းကြီး145အခန်းငယ်15မှ16ဖယားသခင်သည်လူကိုလုံလုံတန့်ရှင်၍ပျော်ရှင်ဖွယ်ကောင်းသောအဖြစ်၌ပြုပြီးဖန်ဆင်းထားတော်မူ၏၎င်းပြင်လှပသောမြေကြီးသည်ဖန်ဆင်းတော်မူသောဘုရားသခင်၏လက်တော်မှဖြစ်ပေါ်လာစဉ်အခါကတိမ်မွေ့စွာစောက်ရှောက်ပြုစုခြင်းကြောင့်မိမိ၏သားသမီးများကိုပျက်စီးယိုယွင်းခြင်းလက္ခဏာသို့မဟုတ်ကြိမ်ချင်း၏အရေးအယောင်အနည်းငယ်များမပါမရှိခဲ့ပါချစ်ခြင်းမေတ္တာတော်တရားသည်ဟုသောဘုရားသခင်၏ပြည့်ညတ်တော်ကိုလုံတူးခြင်းသည်အပြစ်နှင့်သေခြင်းကိုယူဆောင်လာလေ၏ထို့သောအပြစ်ကြောင့်ခံစားရသောဒုက္ခဆင်းရဲခြင်းများအလေ၌ဘုရားသခင်၏မေတ္တာတော်သည်ထင်ရှားလျက်ရှိ၏ဘုရားသခင်သည်လူ၏အကျိုးအလို့ငါမြေကြီးအားကြိမ်ချင်းကိုခံစီတော်မူ၏ဟုရေးသားထား၏။ကဘာဦးချန်ခန်းကြီးသုံးအခန်းငယ်19အပြစ်ကပေါ်လာစေသောပျက်စီးယိုယွင်းခြင်းနှင့်ယုံညံ့အောက်တန်းကြသောအခြေအနေမှဆွဲငင်ယူ၍ဖျားသခင်၏အကြံစီတော်တွင်လိုအပ်သောသင်ခန်းစာတစ်ခုအဖြစ်နှင့်လူ၏အသက်တာကိုပင်ပန်း၍စိုးရိမ်ကြောက်ကြဖွယ်ဖြစ်စေသောခက်ခဲခြင်းများနှင့်စုံစမ်းခြင်းများတည်းဟုသောစူးပင်နှင့်တောပင်များကိုလူ၏ကောင်းကျိုးအလို့ငါစီမံထားတော်မူ၏။ကဘာမြေကြီးသည်ဆုံးရှုံးလျက်ရှိတော်လေအားလုံးတို့သည်ဝမ်းနည်းခြင်းနှင့်ဒုက္ခဆင်းရဲခြင်းတို့ကိုတက်ရောက်စီသည်မဟုတ်ပါတဘာဝပစ္စည်းထဲမှာပင်မျောလင့်ခြင်းတက်တာခြင်းနှင့်ဆိုင်သောတည်င်းစကားများရှိပြီးသည်တောပင်များပေါ်တွင်ပန်းများပွင့်နေလျင်နှင်းစီပင်ဤဆူးများကိုလည်းပန်းပွင့်များကဖုံးအုပ်ထားလျက်ရှိ ပွင့်စားပြုနေသောအဖူးများနှင့်ပေါ့စားပြုနေသောမြက်ပင်၏ထိပ်ဖြားအသည်းသည်ပေါ်တွင်ဖျားသခင်သည်ချစ်စဉ်မြတ်တာဖြစ်တော်မူ၏ဟုသောအချက်ကိုရေးထားလျက်ရှိ၏။နှင့်သက်ဖွယ်ရာကောင်းသောငှက်တို့သည်မိမိတို့၏တာယာသောသချင်းနှံများကိုလေထဲ၌ပေါ်ထွက်လာစေကြ၏။နူးညံ့လျက်ရောင်စုံစင်းနှင့်ပြည့်စုံသောပန်းများသည်ဆုံဆုံလင်းလင်းဖြင့်ပွင့်လာလျင်မိမိတို့၏အနှံ့အသက်များအားဖြင့်လေကိုမွေးကြိုင်နေစေ၏။တစ်တော်ကြီးများတွင်အလူမြင့်လျင်စိမ့်လန်းဆိုပြီးသောအရွက်များအကိုင်းခဲများနှင့်ဝေးစားအုပ်ဆိုင်နေသောတစ်ပင်ကြီးများတည်ရှိနေကြ၏။ဤယာအားလုံးတို့သည်ကျွန်ုပ်တို့အဖဖရာသခင်၏တိမ်မွေဝမ်းမြောက်ရှင်မျိုးစေဖို့ရန်ကိုတော်တိုင်အလူရှိတော်မူကြောင်းကိုသတိခံကြ၏။ဖရာသခင်၏နှုတ်ထက်စကားတို့သည်ဖယားသခင်ဤဘုန်းတော်နှင့်တဘောတော်အကြောင်းကိုထင်ရှားစေ၏ဖယားသခင်ကိုယ်တော်တိုင်မြစ်တာတော်နှင့်ဂရုဏာတော်အကြောင်းကိုဖော်ပြထားတော်မူခဲ့ပြီမောရှိသည်ကိုတော်ဤဘုန်းတော်ကိုအကျွန်ုပ်အားပြတော်မူပါဟုတောင်းလျှောက်သောအခါထာဝရဘုရားကငါ၏ကောင်းမှုချင်းရှိသမျှကိုသိရှိနိုင်ငါလျှောက်သွားစေမည်ဟုမျှန်၍မိန့်တော်မူ၏ထွံ့မြောက်ရာကြံခန်းကြီး33အခန်းငယ်18မှ19
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါလေ။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှိနောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှိ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှိ
AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ